ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရသူတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကြိုးပမ်းမှုတွေကိုမြန်မာအစိုးရကထပ်မံပယ်ချလိုက်ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာအစိုးရအနေနဲ့ ICC ရဲ့စုံစမ်းမှုတွေကိုသဘောမတူဘူးဆိုရင်တောင်နိုင်ငံတကာအတိုင်းအဝန်းကလက်ခံနိုင်မဲ့အစီအစဉ်တွေလိုအပ်လိမ့်မယ်လို့ထောက်ပြနေကြတာပါ။အပြည့်စုံကိုတော့ဆက်သွဲစုံစမ်းထားတဲ့မတ်စုမော်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံဟာ ICC ကိုဖွဲ့စည်းပေးထားတဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဥပဒေနဲ့မညီတဲ့လုပ်ရက်အဖြစ်လက်မခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။မြန်မာနိုင်ငံကလူခွေအခြေအနေတွေကို ICC ကစုံစမ်းဖို့ကြိုးပမ်းမှုဟာဥပဒေနဲ့မညီပဲနိုင်ငံရေးအရာဖိအားပေးတဲ့လုပ်ရက်သားဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီဟာကိုလက်မခံဘူးဆိုတာသူရဲ့စီအဲ့ဒီအဲ့ဒီကော ICC ကနေဒီကိစ္စကိုဟိုလိလာတင်မတင်လိလာတင်မတင်အခုလိုမျိုးမစ်ရှင်ဖွဲ့ပြီးတော့စစ်တာနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကဒီဟာဥပဒေကြောင်းရဒီဟာတရားမဝင်ဘူးဆိုပြီးတော့ကျွန်တော်တို့ပယ်ချထားတယ်လေပြန်ချရတယ်ဘာလို့လက်မခံလဲဆိုတာ principle ရလက်မခံတာနံပါတ်1ကတော့ principle ရနိုင်ငံတစ်ခုအပေါ်မှာမတရားလုပ်တယ်ဥပဒေကြောင်းရလဲဟိုကျွန်တော်တို့အာဒါနဲ့မဆက်ဟိုအဖွဲ့ဝင်လုပ်တဲ့နိုင်ငံကိုဒီလိုမျိုးလုပ်မယ်ဆိုတာကပထမဆုံးပဲသူကြိုးစားတာလေဘာကြောင့်လုပ်ရလဲဆိုတာလေခုနကတော့အားလုံးတည်စားကြည့်တာတမ်းလေလူကြိုးရင်းကောင်းစီမှာလုပ်လို့မရဘူးအဲ့ဒါကြောင့်မို့သူတို့ရတဲ့နေရာကိုလုပ်မယ်ဆိုပြီးတော့ဖြစ်တာလေဆို ICC နဲ့ပတ်သက်ပြီးတော့ဟိုသူတို့တတ်မှတ်ပြပါပဲသူတို့အဖွဲ့ဝင်ဖြစ်ရမယ်သူမဖြစ်လို့ရှိရင်လုံခြုံရေးကောင်စီကနေပြီးတော့ဆွဲပြောင်းပေးမှရမယ်ဆိုတာရှိတယ်လေဆိုတော့အဲ့ဒါဟာတွေကိုကြော်လွှားလို့မရတာနဲ့ခုနကတော့ဒီလိုမျိုးဟိုဥပဒေကြောင်းရဟိုကျွန်တော်တို့တရားမဝင်တဲ့လုပ်ရက်ဆုံးဖြတ်ချက်မျိုးကျွန်တော်တို့ကဒီအဲ့ဒါကြောင့်လက်မခံတာကျွန်တော်တို့က
တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေရှိရာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့တဲ့ ICC ကိုယ်စားလှယ်အဖွဲ့ရဲ့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတော့ရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးအိမ်စွန့်ထွက်ပြေးရတဲ့အထိစိုးဝါတဲ့လူခွေချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ရောမစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့အတွက်စုံစမ်းဖော်ထုတ်မှုတွေမှာပူးပေါင်းဆောင်ရွက်မှာမဟုတ်ပေမဲ့လည်း ICC အနေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းကနအူးအကဲခတ်ခရီးစဉ်အဆုံးသတ်တဲ့သတင်းစာရှင်းလင်းပွဲမှာခရီးပြုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့လူခွေချိုးဖောက်မှုတွေဟာနိုင်ငံတကာကဆွဆွဲနေသလောက်ဆိုးဆိုးဝါးဝါးကျူးလွန်ခဲ့တာမရှိကြောင်းနဲ့အစိုးရကစုံစမ်းဖော်ထုတ်မှုတွေနဲ့ကျူးလွန်သူတချို့ကိုအရေးယူခဲ့တာတွေရှိကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံတကာကလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့အကြံပြုပါတယ
်။ကျွန်တော်တို့အနေနဲ့ကတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တွေကစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာဘယ်လို့မှအငြင်းမပွားပါဘူး။ဘယ်လိုနည်းနဲ့ဘယ်လိုဝစုံစမ်းမယ်ဆိုတဲ့ကိစ္စမှာဒါရှင်နည်းနည်းရှုထောင့်ရင်မတူကြတဲ့သဘောပါ။ဒါကြောင့်မြန်မာနိုင်ငံအစိုးရကလည်းစုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုလက်ခံသဘောတူတဲ့အတွက်သူကသူလွတ်လပ်သောစုံစမ်းရေးအဖွဲ့တစ်ခုဆိုတာကိုဖွဲ့ထားလဲပေါ့နော်အဲ့တော့အပြည်ပြည်ဆိုင်ရာကလက်ခံနိုင်လောက်သောစုံစမ်းစစ်ဆေးရေးနဲ့အပြည့်တွေ့ရှိတဲ့လူများကိုလည်းတိတိယောက်ယောက်အရေးယူပြနိုင်လဲဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာလည်းဘလူစစ်မှဟိုဘဲနိုင်ငံကလာစစ်မှဘဲအဖွဲ့အစည်းရာစစ်မှလို့ပြောတာမဟုတ်ဘူးကြည်သူ impunity လို့ခေါ်တဲ့ဟိုအဂတိဒါမှမဟုတ်ဒီကျားဝဲမှုကျူးလွန်ထားသောသူဟာပြပေးခြင်းမခံဘဲကင်းလွတ်နေတာမဖြစ်ဘူးဆိုတာကိုသူတို့သိရင်သူတို့လက်ခံမှာပဲလေ
2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုလိုက်လံရှင်းလင်းရမှာတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွေချိုးဖောက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့ကြအောင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့ဖိအားပေးနေတာပါလူခွေလှုပ်ရှားသူတူဦးဖြစ်တဲ့ညီမကြီးမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရအနေနဲ့ညင်းပယ်နေုံနဲ့မလုံလောက်ဘူးလို့ပြောပါတယ
်။နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အရင်ကအရေးကြီးနေပါပြီ။နိုင်ငံတကာကနေလက်ခံထားပြီးတော့တမတ်တမတ်ကြရတယ်ဆိုတဲ့အချက်တွေနဲ့အချက်လက်ခိုင်ခိုင်လုံလုံနဲ့ပြန်ပြီးတော့ဒါကိုခုခံတာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုအမှန်တိုင်းကိုတင်ပြတာအဲ့ဒါလုံနိုင်မှနိုင်ငံတကာရဲ့ပဏတရားစီရင်မှုဘိုင်းကိုပြန်လဲဖို့ရင်ဆိုင်နေမှာဖြစ်ပါတယ်။ အဲ့တော့ကိုဝန်ကောင်းတွေမှာကိုလာတာပြီးတော့အပြစ်မရှိဘူးမလုပ်ပါဘူးဆိုပြီးပြောများမျိုးမဟုတ်ဘဲနဲ့ဖြစ်နေတဲ့ကိစ္စတွေကိုလာရောက်စုံစမ်းနဲ့ရန်နီးယားတွေမှာပူးပေါင်းဆောင်ရွက်ဖို့အချိန်ရှိပါသေးတယ်ဒါနဲ့ပတ်သက်ပြီးတော့လှုပ်လဲလှုပ်ပြပါ
မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဟီလီကလည်းမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေအတွက် ICC ကစုံစမ်းစစ်ဆေးဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမနေ့တုန်းကကုလသမဂ္ဂလူခွေကောင်စီမှအထူးကိုယ်စားလှယ်ရဲ့တင်ပြချက်ကိုမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတုံ့ပြန်ရမှာတော့မြန်မာနိုင်ငံကို ICC မှအရေးယူဖို့ကြိုးပမ်းမှုတွေနဲ့တောင်းဆိုမှုတွေကိုလက်မခံကြောင်းပြောဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကလူခွေဆိုင်ရာချိုးဖောက်မှုဆွဆွဲချက်တွေအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားတွေတင်ပြဖို့တိုက်တွန်းခဲ့တယ်လို့မြမအစိုးရအနေနဲ့လည်းစုံစမ်းဖော်ထုတ်မှုတွေရှိတဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ရှင်။